online ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှင်းနှင်းရေးဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံဘက်ကဓာတ်ဆီနဲ့ဒီဇယ်တွေဖြတ်တောက်ထားတဲ့အတွက်မြောက်ပြည်မြို့ကကားအတော်များများနေ့စဉ်ထမ်းဘက်ကိုလာပြီးတော့စီးဖြည့်နေကြရပါတယ်။အကျိုးဆက်အဖြစ်ရင်ကျောပိတ်ဆို့မှုတွေကြုံရတဲ့အကြောင်းထမ်းနိုင်ငံထုတ် The Nation သတင်းစာမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကစပြီးတော့ကြားဖြတ်နေနှင်းရေးဖိအားပေးတဲ့အနေနဲ့ဖြတ်သုံးပြလို့ခေါ်တဲ့ Layer 6 Internet နဲ့ဆက်သုံးစီတင်ပို့တာတွေထမ်းဘက်ကပိတ်ပင်ထားခဲ့တာပါ။မြန်မာနိုင်ငံနဲ့နေစား9နေရာကိုပိတ်ပင်လိုက်ပြီးမြောက်ဝတီမြို့ကဓာတ်စီဆိုင်ဟာတနေ့တနာရီပဲဖွင့်နိုင်တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့ထန်းနိုင်ငံမဲဆောင်မြို့အမတ်တချစ်ကြီးတရားအထွက်လမ်းမပေါ်မှာမြန်မာနိုင်ငံဘက်ကစီလာဖြည့်တဲ့ကားတွေနဲ့ပြစ်ကျက်နေပြီးမြောက်ဝတီမှာဓာတ်စီ1လီတာကို80အထိဈေးတက်သွားသလိုဒီဇယ်ဈေးကလည်း1လီတာကို82ဘတ်အထိရောက်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်73စီလျှက်စစ်နဲ့အင်တာနက်ဖြတ်တောက်ထားတာဟာကြားဖြတ်နေနေတဲ့အတွက်ထိရောက်တဲ့အတွက်ဆက်ပြီးတော့တိုးချက်လုပ်ဖို့စဉ်းစားနေတယ်ဆိုပြီးထိုင်းတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်ခင်ဗျာ